အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဗစ်ကူးစက်နေတဲ့ဆိုတာကိုဗဟုနေတဲ့ကစစ်ဆေးတွေးခဲ့ပြီးတဲ့နောက်သမ္မတကတော့သူနေထိုင်လို့ကောင်းပါတယ်လို့သတင်းထောက်တွေကိုပြောပါတယ်။သမ္မတမှာကိုဗစ်ကူးနေတဲ့ဆိုတာကိုအင်ဘီရောကမနေ့အစောပိုင်းတုန်းကကြေညာခဲ့တာဖြစ်ပြီးတော့လက်တင်ရယ်ဘွားမဲဆန္ဒရှင်တွေကိုမဲဆွယ်စည်းရုံးဖို့စီစဉ်ထားတဲ့ Las Vegas မြို့ကဒီမဲဆွယ်စည်းရုံးပွဲမှာမိန့်ခွန်းပြောမဲ့ကိစ္စကိုလည်းရုတ်တရက်ဖျက်သိမ်းခဲ့ပါတယ်။တလူဝဲပြည်နယ်ကို Air Force 1သမရနေရင်နဲ့ထွက်ခွာဖို့ပြင်ဆင်နေတဲ့အချိန်မှာသမရဘိုင်ဒန်ကလက်မထောင်ပြပြီးသူနေလို့ကောင်းတဲ့အကြောင်းကိုသတင်းတောက်တွေကိုလှမ်းပြောသွားခဲ့ပါတယ်။အသက်82နှစ်အရွယ်သမရဘိုင်ဒန်မှာကိုဗစ်ရှိနေပေမဲ့ရောဂါလက္ခဏာအပြော့စားလောက်ပဲဖြစ်တာတွေ့ရတဲ့အကြောင်းနဲ့သူဟာကာကွယ်ဆေးရောဘူးစတာအားဖြည့်ဆေးပါထိုးထားတာဖြစ်ပြီးတိကျခွဲနေဖို့အတွက်အခုတော့တလူဝဲပြည်နယ် Rehoboth မြို့ကသူ့ရဲ့နေအိမ်ကိုပြန်သွားမှာဖြစ်တယ်လို့အင်ဗီရောပြောခွင့်ရ Catherine Jumbie ကကြေညာချက်ထုတ်ပြန်ပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အခြေအနေကိုအင်ဗီရောကပုံမှန်ထုတ်ပြန်သွားမှာဖြစ်ပြီးသမ္မတဘိုင်ဒန်တီးခြားခွဲနေတဲ့အချိန်အတွင်းသူ့ရဲ့တာဝန်တွေကိုအပြည့်အဝဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့လည်းပြောခွင့်ရကပြောပါရရှင်။